ရုရှားမဲဆန္ဒရှင်တွေကဗလာဒီမီယာပူတင်ကိုထုထုကဲကဲထောက်ခံမှုနဲ့မှန်းထားတဲ့အတိုင်းပဲအနိုင်ပေးလိုက်ပါပြီ။မဲဆန္ဒနဲ့အားလုံးကမဲအားလုံးနှိပါရေးတွက်ပြီးစီချိန်မှာပဲဗလာဒီမီယာပူတင်ကထောက်ခံမဲ86ရာခိုင်နှုန်းကျော်ရရှိပြီးရုရှားခေါင်းဆောင်အဖြစ်ရာထူးသက်တမ်း6နှစ်ကိုထမ်းဆောင်ဖို့အဆင့်တက်ရှိနေပါပြီ။ရုရှားနိုင်ငံရဲ့ခေါင်းဆောင်မှုရာထူးကိုဗလာဒီမီယာပူတင်18နှစ်ကြာထမ်းဆောင်ပြီးလည်းဖြစ်ပါတယ်။လူလူစစ်တမ်းတွေအရာလဲသူကပြင်ဖက်တွေထက်ထောက်ခံမဲ့အပြတ်အသတ်ရရှိထားတာပါမနေ့တနင်္ဂနွေနေ့မှာတော့ရုရှားသမ္မတနန်းတော်ခရမလင်အနီးကရှင်ပြင်မှာထောက်လက်ချီတဲ့ပြည်သူတွေကိုသမ္မတပူတင်မင်ခွန်ပြောထားမှာတော့သူ့ကိုထောက်ခံသူတွေကိုဂုဏ်ပြုပြောဆိုသွားပါတယ်နောက်ထပ်သမ္မတတက်တန်းကိုထပ်ပြီးရွေးကောက်ခံအောင်မလားလို့မိထားမှာတော့အသက်65နှစ်အရွယ်ရုရှားခေါင်းဆောင်ကဒီကိစ္စကမဖြစ်နိုင်တဲ့အကြောင်းသူ့အနေနဲ့အသက်တရားမပြည့်နေခြင်းဒီရာထူးရယူထားမယ်လို့ထင်သလားလို့ခက်ပြက်ပြက်ပြောခဲ့ပါတယ်။သမ္မတပူတင်နဲ့ကျန်းသက်9ယောက်ရှိခဲ့ပေမဲ့တကယ်တမ်းထိထိရောက်ရောက်ရှင်းပြနိုင်သူတော့မရှိခဲ့ပါဘူး။သမ္မတပူတင်ရဲ့တကယ်ကျန်းသက်ကတော့အတိုက်ခံကောင်းဆောင်အလက်စီနေဗနီဖြစ်ပြီးသူကတော့ပြီးခဲ့တဲ့ဒီဇင်ဘာလကဆိုင်းငံပြစ်ဒဏ်ကြောင့်ရွေးကောက်ပွဲဝင်ရောက်ရှင်းပြန်ခွင့်မရပါဘူး။ဆိုင်းငံထောင်ဒဏ်5နှစ်ချမှတ်ခံထားတဲ့အတိုက်ခံကောင်းဆောင်နေဗနီကတော့သူ့ကိုရွေးကောက်ပွဲဝင်ခွင့်မရစေရအတွက်နိုင်ငံရေးပယောကနဲ့အစီအချက်ချခဲ့တာလို့ပြောဆိုထားတာပါဗလာဒီမီယာပူတင်ကသမ္မတတလဲဝင်ကြီးချုပ်အဖြစ်တလဲနဲ့1999ခုနှစ်ကတည်းကအာဏာရယူထားတာဖြစ်ပါလိမ့်ရှင်